မြန်မာစိုက်ပျိုးရေးထွက်ကုန်တွေကိုကမ္ဘာတခြားနိုင်ငံတွေထိတင်ပို့နိုင်ဖို့မြန်မာနိုင်ငံကစတင်ခြေလှမ်းနေရမှာအောင်မြင်မှုတွေရနေတဲ့အကြောင်းကုန်သည်လုပ်ငန်းရှင်တွေရဲ့ပြောပြချက်ကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါပြည်တွင်းကတောင်သူတွေပို့ကုန်လုပ်ငန်းရှင်တွေဟာကိုဗစ်ရောဂါအကျပ်တဲကြောင့်ဖြစ်လာရဲ့နေဆက်ကုန်သွယ်ရေးအထူးသဖြင့်မြန်မာတရုတ်ကုန်သွယ်ရေးရပ်တန့်နေရာကိုဖြည့်ရှင်းဖို့ကြိုးစားရင်ပို့ကုန်ဈေးကွက်အသစ်တွေရလာနေပါပြီအကန့်အသတ်များရဲ့တရုတ်နေဆက်ကုန်သွယ်ရေးကိုစိတ်ပြတ်နေတဲ့မြန်မာကုန်သွယ်တွေဟာအရှိအလေပိုင်းဥရောပနဲ့ UK ဈေးကွက်တွေကိုရှာဖွေရင်းအခုဆိုရင်ဒီနိုင်ငံတွေကမြန်မာသီးနှံတွေကိုဝယ်ယူဖို့စတင်ကန့်လန့်လာတာပါပြီးခဲ့တဲ့လကပြည်တွင်းထောက်ပံ့သည်တွေအင်္ဂလန်နိုင်ငံကိုပထမဆုံးစမ်းသပ်တင်ပို့လိုက်ပြီးရတဲ့နောက်မြန်မာစိုက်ပျိုးရေးထွက်ကုန်တွေကိုဝယ်ယူဖို့နိုင်ငံတချို့ကကန့်လန့်တာမေးမြန်းတာတွေရှိခဲ့ပါတယ်ဒီအခြေအနေကိုမြန်မာနိုင်ငံတတိယဝလံပန်းပန်နဲ့ဟင်းဒီဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းအထွေထွေအတွင်းရေးမှူးဒေါ်ဆန္ဒမျိုးက VOA ကိုပြောပြပါတယ
်အထူးသဖြင့်အင်္ဂလန်ကိုပို့လိုက်တာကဒီတတိယကုန်စင်းကပါဒီကျွန်တော်တို့အပြည်ဆိုင်ရာဈေးကွက်အကြီးကြီးကြီးသွားလို့ရတယ်ဆိုတော့အရန်ပေါက်သွားတော့အရန်နေဆိုင်ကြတယ်ဒီရတဲ့ဈေးကွက်မပြောင်းသက်လုပ်ဖို့လိုတာပေါ့နော်သူတို့တွေအဆောင်နားလည်တာကဒီ EU တို့ဘာလို့ဆိုတော့ certificate တွေအများကြီးနဲ့တရုတ်ထက်ထက်မှာပဲလို့ထင်ရတယ်အမှန်တော့ပို့ရရန်လွယ်တယ်ကျွန်တော်တို့အခွင့်အလမ်းများရှိတယ်အခုကျွန်တော်တို့ထောပတ်နဲ့ဆိုလို့ရှိရင်တရက်တရက်ဒီဖုန်းကြေရတာမနေဘူးဒီနိုင်ငံတကာကနေပေါ့နော် WhatsApp လို့ဘာလို့လဲကိုမေးနေရအမျိုးပွားရှိလားအတက်ရက်ပြီးဆိုရင်လည်းဘာကြီးရှိရလဲမင်းတို့ဖောက်မှတ်ပြီးအောင်ရောက်မှတော့အစားကြီးတွေလည်းရောက်မှာပေါ့ဆိုပြီးတော့ Netherlands ပေါ့နော်မပိုလန်ဆိုတမယာကြီးအဲ့လိုမေးလာတယ်အဲ Italy ဆိုလို့ရှိရင်တော့ဒီမှာဘာလာယင်းနည်းနဲ့ရမလဲပေါ့နော်အဲ့လို Singapore ဆိုလို့ရှိရင်သူကဒီဆိုင်ရာပို့ဆောင်ရင်းတော့ district ကိုပို့ပေါင်းရအောင်ဆိုပြီးတော့ scan လန်းနေတောက်လျှောက်ပဲ
ဒီဇင်ဘာ23ရက်ကမြမဖီးယဲပြီးတင်ထားတဲ့ကုန်သင်္ဘောဟာ RS ဆော့ဖ်ဝဲများပြည်အောင်စု UAE ကိုပထမဆုံးအချိန်စတင်ထွက်ခွာခဲ့ပါတယ်။အဲ့ဒီအချိန်ဒီမှာတရုတ်နိုင်ငံကလည်းမြမဖီးယဲပြီးကိုနှစ်တရာအတွင်းမှာမပြေဘူးတဲ့ဈေးနဲ့ဝယ်ယူနေရပါ။စိုက်ပျိုးရေးထွက်ကုန်တွေဈေးရဖို့ဆိုရင်ရောင်းလိုပါဝယ်လိုပါချင်းချင်းပြီးစိုက်ဖို့နဲ့ဈေးကွက်များဖြန့်ကျက်ထားနိုင်ဖို့မြန်မာနိုင်ငံဖီးယဲတစ်ခွာစိုက်ပျိုးတင်ဖို့ရောင်းချသူများအသင်းဥက္ကဋ္ဌဦးနိုင်ဝင်းကပြောပါတယ်။
မနေ့ကတော့ဆိုရင်တရုတ်ကြီးကြီးသွားတာအကြီးစီးသွားဖို့လည်းကားကပါထပ်ဆက်ရတဲ့ဘဝတွေရောက်တာမနေ့ကတော့သူတို့ကကောင်းပြီဆိုရင်လည်းဘယ်သူမှလိုက်လို့မရအောင်ပေးတာစီအဟုတ်ဘိုးရောက်ရောဟာမကောင်းပြီဆိုလည်းဟိုမြေကြီးကမြေကြီးအောက်တောင်ရောက်သွားတယ်သူကဝစီရောက်အောင်ချတာသူကအဲတော့တနေငံနဲ့နဲ့ဆိုင်နိုင်ငံချင်းများဈေးကွက်ရှာနိုင်ပိုးကောင်းတာပေါ့
ဂျင်းစိန်ဂျင်းနမူနာကိုဒီဇင်ဘာ18ရက်မှာ UK နိုင်ငံ DC နမူနာတင်ပို့လိုက်ပါတယ်စင်ကာပူနိုင်ငံကလည်းပြည်တွင်းကဖြစ်ရသည်ကိုဝယ်ယူဖို့ကန့်လန့်နေရရည်လည်းရှိပါတယ်နနသီးနဲ့ထောပတ်သီးကိုတရုတ်ပြည်ကိုပို့ဖို့2019ကတည်းကကန့်လန့်ခဲ့ပေမဲ့ဒီနေ့အထိမရသေးကြောင်းလဲကုန်သည်တွေကပြောပါတယ်။ဒါကြောင့်လဲဈေးကွက်အသစ်တွေရှာရင်ဒီနိုင်ငံတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းရင်းနဲ့ကုန်စည်ဖြန့်ချိရေးလမ်းကြောင်း supply chain တစ်ခုလုံးအပြောင်းလဲဖြစ်ခဲ့ကြောင်းဒေါ်ဆန္ဒမျိုးကပြောပါတယ်။စိုက်ပျိုးရေးထွက်ကုန်တွေအဆက်မပြတ်ပို့နိုင်ဖို့ဆိုရင်ကုန်အမှားတွေအမြဲအစဉ်သွေးဖြစ်နေဖို့နဲ့နိုင်ငံတကာစံချိန်ပြီးထုတ်ပို့စက်ရုံတွေတည်ယူပို့ဆောင်ရေးစနစ်တွေလိုအပ်တယ်လို့အစိုးရဘက်ကလည်းပူးပေါင်းပါဝင်ဖို့လဲသူကအကြံပြုတာပ
ါကိုဗစ်ကြောင့်ရလာတဲ့ supply chain အဖြစ်ပေါ့ကိုဗစ်ကမဖြစ်သေးရင်တော့တရုတ်ကိုပဲနည်းနည်းနည်းနည်းလေးလေးကူကူမျောလိုက်ရင်မှပေါ့နော်ဆိုတော့အသက်ရှင်ရေးဆိုတော့ဒီနှစ်ကရမ်းရုံးဖြစ်သွားတဲ့သဘောပဲအခုကျွန်တော်တို့က supply chain အဖြစ်ထဲကိုခက်တိတိနဲ့တိုးဝင်သွားပြီဆိုတော့ဆက်လုပ်ဖို့လိုတာပေါ့နော်မဟုတ်ရင်ကျွန်တော်တို့ဂျာမနီကိုလုံခဲ့ဒီ2018ကဒီတရက်ပြီးစင်လုံးပို့ပို့လိုက်တဲ့အခါမှာသူကအရင်စိုက်တာပဲစစ်တင်းကုန်တယ်ဒီ unit ကိုပို့တယ်အာမြင်ပြီဆိုတော့ကျွန်တော်တို့ကဒီထက်မှာဆက်နိုင်မပို့နိုင်မပို့နိုင်တော့ဒီတိုးထားတာပြန်ပြောက်သွားတယ်ဆိုရလေကျွန်တော်တို့ဒီစစ်တီးဝလံလေးဟင်းနေတဲ့အပြင်ဆိုင်ရာဈေးကွက်ကိုရှာရဲဆိုရင်အဲ့ဒါလေးကိုသူတို့အမှတ်ကလိုက်ဆက်ပို့လို့ရပါဘူ
းအစိုးရကိန်းဂဏန်းနေတိုင်းဆိုရင်မြန်မာနိုင်ငံရဲ့ပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုး GDP က2010ကနေ2019ခုနှစ်အထိနှစ်တိုင်း800ခိုင်နှုန်းတိုးနေရပါဒီထဲမှာစိုက်ပျိုးရေးဆိုင်ရာ GDP က 3.2 ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့မျှော်လင့်မထားတဲ့ကမ္ဘာကပ်ရောဂါကြောင့်2019-2020မှာမြမစီးပွားရေးတိုးတက်နှုန်းဟာ 7.9 ရာခိုင်နှုန်းအထိကျသွားရဲလို့ကမ္ဘာဘဏ်ကခန့်မှန်းထားပါတယ်။လက်တလုံးမှာကပ်ရောဂါကူးစက်နှုန်းကဆက်ရှိနေပြီးမြမနိုင်ငံဟာစိုက်ပျိုးရေးကဏ္ဍမှာအထူးသိမ့်မနာပဲပြည်ပပို့ကုန်အလုံးရဲ့22ရာခိုင်နှုန်းရှိပါတယ်။ဒီထဲမှာတတိယဝလံနဲ့ဟင်းသီးဟင်းရွက်ကအဓိကပို့ကုန်တွေဖြစ်ပါတယ်။ဒါပေမဲ့လည်းဒီကဏ္ဍတစ်ခုလုံးကပ်ရောဂါရိုက်ခတ်မှုကိုခံနေရပြီးကုန်သွယ်ရေးအတားအဆီးတွေအထူးသဖြင့်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဂိတ်တွေမှာတင်းကျပ်မှုတွေကရှိနေဆဲဖြစ်ပါတယ်။ လက်ရှိရောတရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်အဓိကကုန်သွယ်ပတ်နိုင်ငံဖြစ်ပြီးမြန်မာအစိုးရစည်းရင်းရာဆိုရင်2019ခုနှစ်ဘဏ္ဍာနှစ်မှာနိုင်ငံကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာ12ဘီလီယံကျော်ရှိပြီးထိုင်းနိုင်ငံကတော့ဒုတိယအများဆုံးနဲ့အမေရိကန်ဒေါ်လာ15ရောင်ကျော်ရှိပါတယ်။ ဒီစမှာဆက်ချောက်ရမနေ့ကလုတ်ခဲ့တဲ့ကမ္ဘာပံမြန်မာတာဝန်ရှိသူတွေနဲ့အစိုးရတာဝန်ရှိသူတွေစီးပွားရေးပညာရှင်တွေရဲ့မြန်မာစီးပွားရေးသုံးသပ်ချက်အွန်လိုင်းဆွေးနွေးပွဲမှာလဲစိုက်ပျိုးရေးလုပ်ငန်းကိုထည့်သွင်းဆွေးနွေးခဲ့ပြီးကာယောဂါကြောင့်ထိခိုက်ခဲ့ရတဲ့ဒီဈေးကွက်တစ်ခုလုံးကိုပြန်ပြီးထူထောင်နိုင်ဖို့အကြံပြုခဲ့ရလဲရှိပါတယ်။ကျွန်တော်ကတော့စောထပ်ပါ